ဒီနေ့တော့ဒီရမဟုတ်သေးခင်မော်လမြိုင်တဝဲခကြီးထွက်ပြီးတော့တရားဟောခဲ့ရတဲ့အကျိုးအကြောင်းလေးနည်းနည်းပြောအောင်မယ်တချို့ကလည်းသိကျင်ကြတယ်တို့တယောက်ချင်းတယောက်ချင်းပြောနေရင်လည်းပဲပြောလို့မပြီးလာဇန်း14ရက်နေ့ကဒီကနေ့ပြီးလေညာနဲ့မော်လမြိုင်ကိုရောက်သွားဟိုမှာအပင်ဆူဆူနေကြပါတယ်14ရက်နေ့ညမှာစပြီးတော့တရားပွဲကျင်းပဒီကဒကာကြီးသာဝတ္တရဲ့သူချက်တော်စီရီအနီးမှာဓမ္မယုံကြည်ပါတယ်သူချက်တော်စီရီတရားပွဲတော်ဖြစ်တဲ့အတွက်အဲဒီဓမ္မယုံမှာတရားပွဲကျင်းပဓမ္မယုံကဒီဓမ္မဘုံတော့မကျေရပါဘူးသူအနေနဲ့ကျင်းတယ်အရာကတော့သူတော့ပဲအနာကလည်းနဲ့ကျင်းအဲ့ဓမ္မယုံကတော့ခါကျင်းကျင်းပါပဲအပြင်မဲ့မှာပြိဿတွေနေကြတယ်အများကြီးပါပဲအဲ့ဒီညဟောပြီးတော့နောက်တညကျတော့အပြင်မဲ့ကွင်းမှာကွင်းဆိုလဲသူကဆက်ရစ်ပါပဲအဲ့ဒီနာတရားဟောနေကြအများတရားဟောနေကြနေရာကွင်းလေးရှိပါအဲ့ဒီကွင်းထဲမှာတရားဟောပြိဿတွေတော်တော်များပါတယ်အဲ့ဒီတညကတော့သူတို့ဟိုမှာနေစစ်သူဖျားလှဲ့ပွဲကနှစ်စဉ်စဉ်ကျင်းပအဲ့ဒီနေ့ညမှာတရားဟောတဲ့အချိန်မှာပဲသူတို့ကလည်းလှဲ့လာအဲလှဲ့လာတော့အဲ့ဒီနာဓမ္မအောင်ဘိန်းနာကလှဲ့ပြီးတော့လမ်းလေးစီအဲ့ဒီလမ်းလေးကပဲလှဲ့လာတော့အပြင်ဘက်မှာတရားပွဲကျင်းပလို့ကျင်းတရားပွဲပရိသတ်တွေလည်းချက်သွားမလို့ကျင်းအဲ့ဒါကြောင့်သူတို့ပထမနေ့ကတော့ဓမ္မယုံထဲမှာကျင်းပပြီးတော့ဒုတိယနေ့မှာပြင်မဲ့မှာကျင်းပ။အေးကဒါနဲ့တရားပွဲပြင်သွားတဲ့တခါတွေကအပြန်ကြတော့လည်းတဝဲကပြန်တဲ့အခါလည်းနှစ်ရက်ဆက်ပြီးတော့တရားဟောပါအောင်လို့ပဲလျှောက်တာ။ဟိုကတောင်ဝိုင်းတကြောင်ခွန်ကြီးရှင်တကယ်ဘူးလေ။တောင်ဝိုင်းတကြောင်ကတခါတွေကလည်းပဲသူကတရားသုံးကပ်ဖို့ရအပြန်ကြဝင်မအောင်လို့၆ဆန်းနဲ့ဘုရားအပြန်ဝင်မှုရကျက်သမှတ်သွားရဒီကသွားစဉ်တုန်းကတော့ဒဝဲမှာ၃ရက်လောက်တရားဟောပြီး၄ရက်လောက်အနာယူပြီးပြန်လာလို့ရှိရင်၅ရက်လောက်ကြာမှာပဲလို့ဒီလိုအောက်မိပါတယ်အဲဒီကသာဝိဇ္ဇောတရားနေ့ကိုရောက်သွားတဲ့အခါကျတော့မင်းများအစီအစဉ်လောက်ကြည့်တော့သူစီမှာတရားဝဲကျင်းပနေကြဖြစ်ပါတယ်အနည်းဆုံး၅ရက်လောက်တော့ဟောမှာပဲတရားဝဲကအဲဒီနဲ့၅ရက်လောက်ဟောရတာပေါ့လေ၂ရက်လောက်နားပြီပြန်ဟောဒီနေ့မှာညက၃ရက်နေပြီးတော့ဒီ၁၇ရက်နေပြန်ရောက်ဖို့ရအစီအစဉ်လောက်ထားပါတယ်သူစီကတရားဝဲကျင်းပတော့လေများစုပြီးတော့သူကလူငယ်အဖွဲ့ကနေဒီကောင်းဆောင်ပြီးကျင်းပဘုန်းကြီးပင်တော့ကတော့ဒကမာကြီးတယောက်နာမည်နဲ့ပင့်လာတော့စောကြီးဆွဲဒကမာကြီးတယောက်နာမည်နဲ့ပင့်တော့ဒီဒကမာကြီးကပဲတရားပွဲလုပ်တဲ့အောင်းမေးတော့ကိုကြတော့သူကဘယ်လိုမဟုတ်လူငယ်ကောင်းဆောင်ဖြစ်တဲ့ပုဂ္ဂိုလ်ကနေပြီးသူ့အဖွဲ့ကကျင်းပတဲ့တရားပွဲသူ့အဖွဲ့ကကျင်းပတဲ့တရားပွဲဆိုတော့ကျင်းပတော့သူ့အဖွဲ့ကလည်းပဲတရားဝဲကျင်းပဖို့ရရာမုံငွေတော့ဘာလို့သုံးထားတယ်လဲမရှိဘူးတဲ့သူကတရားဝဲကျင်းပတဲ့အခါကျတော့မှပဲသူတို့သူငွေကောက်ခံပြီးတော့တရားဝဲစီတုတ်တယ်တဲ့သူတို့သတင်းရအဲ့ဒါနဲ့တော့သူတို့မင်းညာကြည့်တော့ဟုတ်တယ်ခါတိုင်းဒီလိုလုပ်နေကြပဲတဲ့ဒါပြန်ဘုန်းကြီးတရားဝဲကတော့ဒီလိုလူခံလို့တော့နေရမကြဘူးလို့တရားဝဲမှာသူတို့ဟိုဖြောက်ပြီးတော့ဒီမှာတရားဝဲတွေမှာအလူခံကြတာရှိပါသူစားအဲ့မလုပ်ပါနဲ့လို့ဒီမှာဘယ်လိုကဒီလိုလုပ်ရတာတခြားကြောင့်မဟုတ်ပါဘူးတဲ့တရားနာလာတဲ့ပုဂ္ဂိုလ်တွေနည်းနည်းပါပါတတ်နိုင်တဲ့ပုဂ္ဂိုလ်တွေလည်းကုသိုလ်ပါဝင်ရအောင်လို့သူတို့ကလည်းဒီလိုပဲလုပ်မှသဘောကျတယ်တဲ့သူတို့ကုသိုလ်ပါဝင်ရမှသဘောကျလာဒါကြောင့်မို့သူတို့ဒီလိုလုပ်ရပါတယ်သူတို့ကပြော ဒါပေမဲ့လည်းဘုန်းကြီးတရားဝဲတော့မလုပ်ပါနဲ့လို့။နောက်ဘုန်းကြီးကသူခံသွားတယ်လို့ပြင့်နေမယ်လို့ဒီမှာမကောင်းဘူး။ဘုန်းကြီးကတရားဝဲတာလည်းပဲဒီသူတယောက်ကဖြစ်စဉ်များဖြစ်စတာဝန်ယူပြီးတော့ပြင့်မှာဘုန်းကြီးကလိုက်တာပဲလို့ဒီလိုသူခံဖို့ပါဖို့ဆိုတာဘယ်မှမလိုက်ဘူးလို့ဒါမလုပ်ပါနဲ့လို့သူတောင်းပါနာရ။သူကသူတို့တရားရှိရင်လည်းပဲသူနိုင်တဲ့ဌာနကိုညွှန်ကြားပါလို့သူကသူတို့ပြောပါလိမ့်မယ်။အဲ့တော့ပြောရတယ်။ဒါနဲ့သူတို့လည်းပဲဘုန်းကြီးညွှန်ကြားတဲ့အတိုင်းပဲဒီတရားပွဲမှာတော့တရားဟိုတင်းကြောက်ပြီးတော့သူမခံပါဘူးသူတို့တရားရှိတို့လားဒီပဲပုဂ္ဂိုလ်တော့တူပြီးတာ။အဲ့ဒါနဲ့သူတို့တရားပွဲကျင်းပကြ။ဉာဏ်ပရိသတ်တွေတော့များပါတယ်ဇွဲလည်းကောင်းပါတယ်သူ9ရက်ဆက်ပြီးတော့တရားဟော9ရက်လုံးလုံးဉာဏ်ပရိသတ်တွေများများပဲရှိနေတာပါပဲသူတို့ဘောလုံးဝင်းဘောလုံးဝင်းထဲမှာကျင်းပါတယ်ဘောလုံးဝင်းတစ်ခုလုံးသူပြည့်တယ်လို့ပါပဲနည်းနည်းပါပါပဲရော့ဉာဏ်ပရိသတ်တွေများပါတယ်အဲဒီကတရားဟောပြီးတော့သူတို့ရှင်မုတ်တိဆိုတာတဝဲမှာသူနာမည်ကြီးတဲ့တကိုးကြီးဖြစ်ရပေါ့အဲဒီမှာလိုက်ဖို့အဲဒီမှာလည်းပဲသူတို့အဲဒီကတူတွေသူ့ပြီးတော့သူတရားအမြင်ငယ်ဟောတရားကတော့တောင်ပေါ်မှာသမထဌာနလေးတစ်ခုရှိပါတယ်ဒီမှာလာတရားထုတ်သွားတဲ့ဥဝိန်တော်သားဆိုရဲဘုန်းကြီးကလူကမ္မထမ်းပြရအဲဒီတောင်ပေါ်မှာရှင်မုတ်ကြီးကနေပြီးတော့နှစ်မိုင်လောက်ဝေးသဝယ်မျိုးကနေသွားလို့ရှိရင်10မိုင်လောက်ဝေးပါတယ်ဟောတကားလမ်းပြီးပါပဲအဲဒီနာပဝဉ္ဇဉ်မှာလည်းပဲသာသာရရာကျော်ကြီးတွေရှိနေပါတယ်အဲဒီတောင်ပေါ်မှာဆရာကြီးရဲ့ဆရာဘေးနားမှာကမ္မထမ်းကျောင်းနေလို့စောက်တာတော်လီတောင်းနေနေပါလားသစ်ပင်ကြီးကြိုကြတဲ့သံသညုံလေးဒီဘုရားတကြောင်ကြီးရတကြောင်တော်များပါတယ်ကောညနေဆောက်တော်တော်သာသာရရပါပဲဘွာတွင်ဆိုလို့ရှိရင်တော့ဒီကမ္ဘာကျောင်းနေတရားထုတ်တဲ့ပုဂ္ဂိုလ်တွေ300လေးရရှိတယ်လို့သူပြောပါတယ်သူကလည်းပဲဥပုသောင်းလုံးတော့အထုသာနဲ့ကြည့်ပါရဲ့တော့အဲ့ဒီနေရာမှာအဲ့ဒီမှာလည်းပဲဒီနေ့သွားပြီးတရားဟောနောက်မောမကဆိုတာဒီကောင်းလေးသားရပြီးတော့ကျမရေးရတယ်ဆိုပြီးအဲအများကချီးကျူးထားတဲ့နေရာသူတို့လိုက်ပြီးတော့ကိုးသားနဲ့အဲဒီမှာလည်းတညာရေးဒီမှာတညာတရားဟောအဲဒီကပြန်လာတော့မောလမြိုင်မှာဘုညာရှင်ကနေခဲ့တဲ့တဝိုင်းတိုက်ကြောင်းမှာတညာရေးပြီးတော့အဲဒီသူတို့ကြောက်နေကြတယ်အားလုံးဟောရှိတဲ့တန်ဃာတွေရောပါပဲဆွန်ကျွေးတော်ဝဲမှာရှိတဲ့တန်ဃာတွေဆွန်ကျွေးပြီးနောက်နှစ်ရက်တရားဟောဉာဏ်ပရိသတ်တွေများပါတယ်မောဇင်ကလည်းများတာပါပဲသို့တော်လည်းတပွဲကလည်းတော့မများဘူးတပွဲကတော့ပုံများအဲဒီကတရားဟောပြီးတော့ဘုန်းကြီးက7ရက်နေပြီးလာဖို့ရနေကြတော့မောလင်းညာမရှိတာနဲ့အဲ့ဒီနေ့ကတနေ့မလာရဘူးဘုန်းကဆွန်စားနေတော့မှတည်ရဆွန်စားနေတော့ကြတော့မှတည်ရအပြောင်းလဲတွေဖြစ်နေတဲ့အကြောင်းဒီယူကမှတွင်နေတဲ့ဆရာဝန်ကပြောဆရာဝန်ကြီးမှစဉ်းစားနေတော့အဲဒီကနေပြီးတောင်းဝေးသွားကနေကြတော့လေးညာအကြောင်းမင်းညာကြည့်တော့မနေ့ကင်းလေးညာကိုမလာသေးဘူးဒါနဲ့ညာနေတဲ့လာမှာမဟုတ်ပါဘူးဒါပုံမရပါဘူးအစုံစားပြီးတော့နေညာနေလည်းမလာဘူးအဲဒီနောက်တစ်ရက်မှ10ရက်နေကမှ10ရက်နေကမှညာနေပိုင်းမှအဲဒီလေးညာနဲ့လိုက်ပြီးတော့လာတော့ပြောက်ပြီးတော့လာအဲ့ဒါသီးစဉ်အကျဉ်းချုပ်ပေါ့